ရှေ့တောင်အာရှကကိုရိုနာဗိုင်းရပ်စ်ကူးစက်သေဆုံးမှုတွေထဲမှာအင်ဒိုနီးရှားဟာဒေသတွင်ကူးစက်သေဆုံးမှုအများဆုံးပါ။ယောဂါပိုးကူးစက်သူ 23,000 ကျော်နဲ့သေဆုံးသူက 4,000 နီးပါးရှိပါတယ်။စရုပ်ထနေရာမှာရှိနေတဲ့မြန်မာနိုင်ငံမှာတော့ဒီနှုံးအတိုင်းဆက်ပြီးတော့ယောဂါပိုးကူးစက်နေရင်စက်တင်ဘာလကုန်မှာလူပေါင်း 16,000 ကျော်ကိုယောဂါကူးစက်ခံရနိုင်ပွဲရှိကြောင်းကျန်းမာရေးပညာရှင်တွေကခန့်မှန်းတယ်လို့စက်တင်ဘာလ18ရက်နေ့ထုတ် The Diplomat သတင်းမှာဖော်ပြထားပါတယ်။လောလောဆယ်အချိန်အထိယောဂါကူးစက်သူတွေထဲမှာမြို့ပေါ်နေသူတွေကပိုများတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးစုကြည်ကပြောပါတယ
်။အများလည်းသိပါတယ်။ဒီတက်ဆူလမ်းကြောင်းတဆင်ကူးစက်တဲ့ယောဂါဆိုလူနီထူထပ်တဲ့နေရာမျိုးပေါ့နော်။အတွာလာများပြားရှုပ်ထွေးနေတဲ့နေရာမျိုးမှာတော့ပိုပြီးတော့ကူးစက်လွယ်ကြတာပေါ့ဖြစ်ပွားလွယ်ကြတာပေါ့နော်။ပေါ့နော်လူနီကျဲတယ်လူမျိုးထက်ကောင်းတဲ့နေရာမျိုးမှာရှိတယ်။အဲတိန်နဲ့တိန်ကလည်းဖက်ကျဲကျဲရှိတာဒါတော့ဒီယောဂါကူးစက်မှုကိုနေကြစီတယ်ထောက်ကူပြောချက်တစ်ချက်တော့ဟုတ်တာပေါ့နော်အဲဒါပေမဲ့ဒါတည်လဲနေတဲ့သူတွေကယောဂမဖြစ်နိုင်တော့ဘူးလို့အမှတ်တော့မမှားစေချင်ပါဘူ
းမြန်မာနိုင်ငံအတွင်းမှာကြီးလက်နေလူကြီးကပုံများတာဖြစ်ပါတယ်ကြီးလက်နေလူအများစုဟာဗဟုသုတအားနည်းကြသလိုသတင်းစီးဆင်းမှုထွက်လာတဲ့သတင်းတွေအပေါ်သုံးသက်ဆုံးဖြတ်နိုင်မှုလည်းအားနည်းကြတာကြောင့်ကြီးလက်မှာဗိုင်းရပ်စ်ကူးစက်ခဲ့ရင်ထိန်းချုပ်ရအတော်ခက်ခဲနိုင်ပါတယ်လောလောဆယ်အနေထားအရ COVID-19 ယောဂါအပေါ်ကျေးလက်နေလူတွေဘလောက်တိထားပြီးတော့ဘလို့ထိမ့်သိမ့်နေထိုင်ကြပါသလဲမကွေးတိုင်းကြာကန်ရွာကဒေါ်မိုးမိုးကတော့အင်မတန်ကြောက်စရာကောင်းတဲ့ယောဂအဖြစ်တိထားတယ်လို့ပြောပါတယ
်ကျမကတော့ဒီယောဂတွေဖြစ်လို့ဆိုပြီးတော့တာသမီတွေအလုံးလုံးသွားတဲ့ဟာကိုပဲပြန်ပြီးတော့ခေါ်ထားလိုက်တယ်ဒီယောဂကြီးဝင်มาဆိုလို့ကုသခါမှာကြောက်လို့ဝင်ငွေပမာဏမထားဘဲနဲ့ပေါ့နော်ကိုတာသမီကိုပြန်ပြီးတော့ခေါ်ထားလိုက်တယ်သူကအုံနာဟူပိုးတယ်ဟူအဖွားပြူရတယ်နောက်ကြတော့ဟိုတတိမိတာတို့ခေါင်းကြိုက်တာတို့အဲ့လိုမျိုးတွေဖြစ်တတ်လို့မလို့အဲ့လိုဝေနာတွေခံစားမှကြတယ်ကျွန်မပြန်ခေါ်ထားလိုက်တာကလေးစုပ်ကိုဟွာပြီတော့အစုပ်လမ်းကြောင်းကိုအဲ့ပိုးရီယာနေဟွာပြီတော့လေအသက်ရှူလို့မကောင်းဘူးလေအသက်ရှိအဲ့ယောဂါဝင်သွားပြီဆိုလို့ရှိရင်အနံ့ရတာလည်းမရှိဘူးတဲ့အဲ့လိုမျိုးတွေဖြစ်တာလေကျွန်မကတော့အဲ့ဆိုင်ကိုအမြဲတမ်းလိုလိုကြီးကြောက်နေဘာလို့ဆိုတော့ဘယ်ချိန်ဘယ်ကာလပျောက်မှန်းမှန်းမသိတဲ့ယောဂါကြီးမလို့ခါတိုင်းပထမခါဖြစ်တာနဲ့လည်းမတူလို့မလို့ကူလဲတယ်ဆိုလို့ကျွန်မကကြောက်တာအမှန်ပဲ
ဒေါ်မမိုးလို့ကိုရိုနာဗိုင်းရပ်စ်ကိုကြောက်တဲ့သူတွေရှိတယ်လို့မကြောက်တဲ့သူမကြောက်နိုင်တဲ့သူတွေလည်းရှိရလို့မန္တလေးတိုင်းငဇုံမြို့နယ်နှက်ကြီးရွာကနေရွှေဘုံမြို့မှာအလုလာလုနေရတဲ့မောင်ဟိန်းထက်အောင်ကပြောပါတယ်
မြန်မာနိုင်ငံကကြတော့စီးပွားရေးဆိုရင်လည်းကြဆင်းတဲ့အတွက်ဆိုရင်လက်လုပ်လက်စားကြီးများတဲ့ခါကြတော့ဒီမှာအောက်ခြေဝန်ထမ်းတွေကြတော့ကိုယ့်ရဲ့စာဝတ်နေအတွက်လာပြီးတော့မကြောက်မယွန်းနဲ့လာလို့ကြရတွေရှိတယ်မှာပတ်စံရှိရတို့ရတော့ကြောက်တဲ့ခါကြတော့အိမ်ထဲမှာနေရများတဲ့
စာဝတ်နေရေးအတွက်မဖြစ်မနေအပြင်ထွက်အလုလုနေရသူတွေများတဲ့နေဒေသတွေနဲ့ကြေးလက်တွေအတွက်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအသိပညာရှိမှုနဲ့ကာကွယ်နေထိုင်တတ်မှုဟာအတော်အရေးကြီးပါတယ်ဒေါက်တာမျိုးစုကြည်ကတော့ကျေးလက်နဲ့မြို့ပြပညာပေးတာရောကျန်းမာရေးစောင့်ရှောက်မှုရောဒန်းတူဆောင်ရွက်နေတယ်လို့ပြောပါတယ်
။အဲတနိုင်ငံလုံးမှာပါပဲကျမတို့လူစုလူဝေးမဖြစ်စေချင်တဲ့အတွက်ကြောင့်မို့လို့အဲလူတွေစုပြီးတော့ပညာပေးတာရောကျမတို့မလုပ်ဘူး။ဒီခန့်ဒီမှာအဲရက်ွက်တို့ကြီးရောအုပ်ချုပ်ရေးမှုရောဒီမှာဒီ January လောက်ကလေးကနေပြီးတော့မှစပြီးတော့ poster တွေ pamphlet တွေနဲ့ကျမတို့စပြီးတော့မှပညာပေးတာကိုဆောင်ရွက်တယ်။ရွာတွေထိအောင်မှကျမတို့ကပ်ပါတယ်။မြို့ပေါ်မှာလည်းအဲ့ဒီတိုင်းပါပဲ။အဲနောက်တစ်ခုကကျတော့ကျမတို့ဒီလက်ကင်ပီကာများဖြင့်တနည်းကိုအနည်းဆုံး3ချိန်ကနေ5ချိန်ထိရတော့ကျမတို့ဒီရွာတွေရောမြို့ပေါ်တွေမှာပါဒီပညာပေးတာတွေကိုဟောပြောတယ်။အဲကျမရေးစောင့်ရှောက်မှုအနေနဲ့ကလည်းကျမတို့ဒီအောက်ခြေကျိလက်ကျမရေးဌာနတော့ကျိလက်ကျမရေးခွာနောက်ခွဲထီကိုပဲကျမတို့သက်ဆိုင်ရာကျမရေးဝန်ထမ်းတွေလည်းရှိတယ်။အဲသူတို့နဲ့ဒီဒေသခံအုပ်ချုပ်ရေးပိုင်းတွေပေါ့နော်ပူးပေါင်းပြီးတော့မှဒီတန်ရဖြစ်နိုင်ခြေရှိတဲ့လက္ခဏာများပေါ့နော်အဲတရင်ရခဲ့ရင်လည်းကျမတို့ဒီကျမရေးဝန်ထမ်းတွေကမင်းမြန်စုံစမ်းတယ်ပြီးလို့ရှိရင်သက်ဆိုင်ရာစီရင်မှုတွေလည်းပို့ပြီးတော့မှအဲလိုအပ်တဲ့ကုသမှုတွေဆက်လက်ပေးတယ်ပေါ့နော
်ကျမရေးဝန်ကြီးဌာနနဲ့အစိုးရကအဲ့လိုပညာပေးဟောပြောတာတွေလုပ်နေပေမဲ့ထိရောက်မှုအားနည်းတယ်လို့ထင်တဲ့အကြောင်းမောင်ဟိတ်ထက်အောင်ကပြောပါတယ်
နေရောညရောကားနဲ့လဲလဲပြီးရောဆိုပြနဲ့ကျင်ညာရှိတယ်။ဒါပေမဲ့ကျင်ညာပြီးမဲ့သူတို့ရဲ့ထီအောင်မှုရနည်းနည်းလုံးနဲ့ဘာဖြစ်လို့လဲဆိုတော့ဒီမှာပြည်သူလူထုကကြတော့ပြမစင်လိုက်နာမှုရန်အားနေတယ်။ပြင်ထွက်မဲ့မတ်တက်ပါဆိုရင်မတ်တက်တဲ့လူရှိတယ်မတ်တက်တဲ့လူလည်းရှိတယ်။ခက်ခွားနေပါဆိုခက်ခွားလည်းမနေဘူး။ဘူးကက်သွားတယ်အမျိုးပေါ့
။ရခိုင်ပြည်နယ်စစ်တွေမျိုးကကိုစောမြတ်ကိုကိုကတော့သူကိုယ်တိုင်ယောဂါပိုးနှစ်ကျင်းစစ်တာနှစ်ကျင်းစလုံး positive ဖြစ်ထားသူပါ။သူအတွေ့အကြုံအရတော့ဒီယောဂါဟာကိုခံအားကောင်းသူတွေအတွက်ကြောက်စရာမဟုတ်ပေမဲ့ယောဂါအခန့်ရှိသူတွေနဲ့အသက်ကြီးသူတွေကိုကူးရင်တော့ကြောက်စရာပါပဲလို့ပြောပါတယ
်ဒီယောဂါပိုးစစ်လိုက်တဲ့အချိန်ပိုစတီတွေ့မယ်ဒါပေမဲ့ယောဂါလက္ခဏာမပြဘူးပေါ့အဲ့လိုလိုပဲဆိုရင်ကြောက်စရာမကောင်းဘူးအဲ့ထက်မှကျွန်တော်တို့ပါတယ်ကျွန်တော်တို့တွန့်ခဲရတယ်ဆိုမဲ့ ဒါကြောင့်ကျွန်တော်ကကြောက်စရာမကောင်းဘူး။ညီကြောက်စရာအကောင်းဆုံးကတော့ဒီယောဂလက္ခဏာရှိမယ်။ယောဂအခန်းရှိမယ်ပေါ့။ညီပေါ်ကျွင်းမယ်ဆိုတော့သူဒါတွေကတော့ကြောက်စရာကောင်းတဲ့လူနာတွေဖြစ်တယ်ဆိုပြီးတော့ကွန်မန်တာရာရှိတယ်။အဲ့ဒီလူတွေလည်းတေတာတွေတွေ့ရတယ်ပေါ့။တခြားသူတွေတော့ကိုခံအကောင်းလေးသူတွေယောဂလက္ခဏာမပြတဲ့သူတွေတော့ယောဂအခန်းမရှိတဲ့သူတွေတော့ကိုယ့်ဘီကတော့ကြောက်စရာမကောင်းပါဘူး။အမကလေးတွေလူကြီးတက်ကြည့်ပိုင်းတွေယောဂအခန်းရှိတဲ့သူတွေရှိကိုကုသိုလ်အရင်တော့ကြောက်စရာကောင်းလေ
COVID-19 ကူးစက်ယောဂါကိုဒီထက်ပိုပြီးတော့ထင်းချုံနိုင်မှုအတွက်ပညာပေးရုံမကထိထိရရအမိန့်မျိုးချမှတ်စေချင်တယ်လို့မောင်ဟိန်းထက်အောင်ကပြောပါတယ်
တီးကြတဲ့အမိန့်ပေါ့ပြောမစင်မမတက်ရင်ဘလိုမျိုးတန်ချေးမေးဘလောက်တီးတီးကြကြလေးပေါ့တခါလေအမျိုးကြီးလုံးသေးချင်ပါရဲ့ဗ
ျကျမကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ18ရက်ည8နာရီအထိယောဂါကူးစက်ခံရတဲ့သူစုစုပေါင်း4,468 ယောက်ရှိသွားပြီးတော့တေဆုံးသူကအယောက်80အထိရှိသွားပါပြီ။ပြန်လည်သက်သာလာတဲ့သူကတော့1,130ရှိနေပါတယ်ရှင်။